ရောက်အောင်ခင်ဗျာမြန်မာနိုင်ငံမှာ7 July ခေတ်ကဒီဖြစ်ဟာရာဇဝတ်ကြော်ခဲ့ပြီးဖြစ်ပါတယ်ဒါပေမဲ့သမိုင်းအနေနဲ့ပြန်ကြည့်မယ်ဆိုရင်အခုအချိန်ကြီးဘယ်သူကပြစ်ခတ်သလဲဘယ်သူကအမိန်ပေးသလဲဆိုတာရှင်းရှင်းလင်းမသိရသေးပါဘူးဘယ်နှစ်ယောက်သေဆုံးရသလဲဆိုတာလည်းပဲအတိအကျမသိရသေးပါဘူးတာဝန်ရှိတဲ့လူတွေကတယောက်နဲ့တယောက်လက်ညှိုးထိုးပြီးတော့ညင်းနေရတယ်သူပြစ်တာမဟုတ်ဘူးငါအမိန်ပေးတာမဟုတ်ဘူးဆိုပြီးတော့ဆိုတော့ဒီကိစ္စကသမိုင်းထဲမှာဘယ်လိုမှတ်တမ်းတင်ကြံရေးခဲ့မယ်ထင်ပါလဲဆရာဒီလိုပဲမပြတ်မသားနဲ့မရှင်းမလင်းဖြစ်ပြီးတော့ကြံရေးခဲ့မယ်ဖြစ်ရတခုများဖြစ်နေသလားဆရာ
ဟုတ်မြန်မာနိုင်ငံရဲ့သမိုင်းမှာဒီအာဏာရှိတဲ့လူကသမိုင်းရေးသလိုဖြစ်နေတာဟိုရာဒီရတော့စစ်တပ်ကအာဏာရှိရဲ့နှစ်ပေါင်းကများတဲ့အခါကျတော့စစ်တပ်ကလည်းသူလောက်တာမှန်နေသပြီးရေးတာပေါ့60နှစ်လူသက်ပွဲမှာတာဝန်အရှိဆုံးကမိုးချုပ်နေဝင်မယ်အဲ့ဒီတုန်းကသူကအကြီးဆုံးအာဏာအရှိဆုံးအဲ့တော့ဒါကိုသူရှောင်လို့မရဘူးဒါကိုသူရှောက်ပြီးတော့ရှောင်နေတာဒါအင်တန်တာတရေဘောနေတဲ့အလုပ်ပဲနောက်သူကနေထစပြီးတော့ဖြစ်လာတယ်1988ရေးတော်ဘူးအဲ့ဒီမှာလဲမိုးချုပ်နေဝင်မယ်လို့အရသာအများအပြားကိုအစုလိုက်အပြုံလိုက်ရဲရဲဆက်ဆက်တက်ဖြတ်တဲ့စစ်ဘူဟာဒါဒီမိုးချုပ်နေဝင်မယ်ဗျာသူကနံပါတ်1ပဲ88မှာသူနဲ့သူတပည့်ဘူခင်ညွန့်နေရတာအဓိကတရခဏနေပဲတော့ဒါရီကိုဘုခင်ညောင်းကသူ့ရဲ့ကိုရင်းမှတ်တမ်းရေးတဲ့အခါမှာတခုမှမပါဘူးဒါသူ့အကြောင်းပဲသူချီးကျူးပြီးရေးတာလေအဲ့တော့ဒီဥစ္စာတွေကဒီသမိုင်းလိန်နဲ့အမှုပေါ့ဗျာအဲ့တော့ဒီစစ်တပ်ကစပြီးတော့သမိုင်းလိန်တာပေါ့ဗျာထိန်ချန်တာပေါ့အဲ့တော့စစ်သမိုင်းအောင်ကြည့်ရင်ထိန်ချန်တာတွေအများကြီးရှိမယ်အဲ့တော့ဒါမျိုးကဗမာပြည်မှာကျွန်တော်တို့ဒီဆွဲဆုံချမ်းလိုတာမျိုးပေါ့ဗျာ encyclopedia လိုတာမျိုးဟိုဒီ comedy ဖွဲ့ပြီးသေးချာရေးဖို့လိုတယ်ဗျာဒီဥစ္စာဟိုအရင်ဟိုဂျပန်ခေတ်တည်းကစပြီးတော့ဒီသမိုင်းလိန်တွေကတိတ်များတယ်ဥပမာဦးလူငယ်တွေကထင်းနေတယ်တပ်မတော်ကတိုက်လိုက်လို့တခါလေလွတ်လိုက်ရတယ်ဆိုတာမဟုတ်ဘူးဗျာဒီလွတ်လိုက်ရတယ်ဆိုတော့ဂျပန်စစ်ရှုံးပြီးအင်္ဂလိပ်စစ်နိုင်လို့အင်္ဂလိပ်နဲ့စစ်နိုင်တဲ့အတွက်အင်္ဂလိပ်နဲ့ဗမာနဲ့စစ်ဆပ်ပြီးတော့အင်္ဂလိပ်ကပေးတယ်လွတ်လိုက်ရအဲ့တော့တပ်မတော်ကဘာမှတိုက်တာမဟုတ်ဘူးအဲ့တော့အဲ့လွတ်လိုက်ရဘိုးချုပ်အောင်ဆန်းလွတ်လိုက်ကျိုးပန်းနေတဲ့အချိန်မှာဗမာတပ်မတော်ကအင်္ဂလိပ်လက်အောက်မှာအင်္ဂလိပ်စစ်တပ်ရဲ့လက်အောက်မှာရှိနေပါလေ။အဲ့တော့ဘယ်လိုလုပ်ပြီးအင်္ဂလိပ်စစ်တပ်ရဲ့လက်အောက်ကအင်္ဂလိပ်ကိုတွန်းလာမလဲ။အင်္ဂလိပ်စစ်တပ်အောက်မှာအင်္ဂလိပ်ခိုင်းတာလုပ်နေတဲ့တပ်မတော်ပါ။အဲ့ဒီဘိုးချုပ်အောင်စံလွတ်လိုက်ကျိုးပန်းနေတော့ကအဲ့လိုမျိုးတွေကအများကြီးရေးဖို့လိုတယ်ဗျ
။ဟုတ်ကဲ့။ဆိုတော့အခုအဲ့ဒီခေတ်တိုင်းမှာတကယ်ကြုံရတဲ့လူတွေကသူတို့ကိုယ်တိုင်ပြောခဲ့တဲ့စကားသမိုင်းထဲမှာတော့ဒါဟာခေတ်တိုင်းအထောက်အထားဆိုပြီးတော့တန်ဖိုးထားမယ်ဘာညာရှိရပါဆရာ contemporary evidence လို့ဆိုတော့အဲ့ဒါကိုသူတို့ခေတ်တိုင်းအထောက်အထားသမိုင်းလို့မယူဆနိုင်ဘူးသမိုင်းတန်ဖိုးမရှိလောက်ဘူးပေါ့ဆရာသူတို့ပြောတဲ့စကားတွေက
ဟုတ်တယ်ဘာလို့လဲဆိုတော့ဒီအခုဥမာဆိုလို့ရှိရင်ဗျာဟိုအရင်ကဒီဟိုကိုကျော်စံသားလည်းပြီးပါတယ်အဲ့တော့ခင်ဗျားဗမာပြည်မှာငရဲရှိသေးလားမသိဘူးဘိုးနေဝင်းရတဲ့တမိုင်းအဖြစ်မှပြုစုရေးဆိုပြီးလုပ်တယ်တင
်ဟုတ်ကဲ့ဟုတ်ပါတယ
်ဘိုးစောမောင်လက်ထက်မှာတမိုင်းဌာနမှာဟ
ုတ်ကဲ
့လုပ်တော့အဲ့ဒီမှာတခါတဲ့ဟိုဒီဥပမာကျွန်တော်တခုပြောပြမယ်ဗျာဒီဟိုဒီပြမနာမှာဒီဘိုးချုပ်အောင်စံမပေးခင်ရပါဗျာဘိုးချုပ်အောင်စံအစိုးရလက်ထက်မှာဘိုးချုပ်အောင်စံအစိုးရကိုဆန့်ကျင်ဖို့ဒီပြမနာမှာဒီလက်သမားဘုံခဏပေါ်လာတယ်ဆိုတော့အဲ့ဒီလက်သမားတဘုံနဲ့ပတ်သက်ပြီးတော့ဖိစစ်တက်ကဒုဘိုဂျိုကြီး BRICS နဲ့ဘိုဂျိုအောင်ဆန်းတို့ကဒီအထူးစစ်စင်ရေးလုပ်ဖို့စဉ်းစားတယ်။ဒီစစ်စင်ရေးကိုတိုင်ရင်လေးရဲ့တိုင်ရင်ဘူးဘိုဂျိုဂျဲရက်နဲ့ဒုတိုင်ရင်ဘူးဒုဘိုဂျိုကြီးနေဝင်းတို့ကတာဝန်ယူပြီးတော့လုပ်တဲ့ Flash စစ်စင်ရေးလို့ခေါ်တယ်။1949မတ်လမှာလုပ်တဲ့ဒီစစ်စင်ရေးပဲ။အဲ့တော့ဒီစစ်စင်ရေးကိုဘိုဂျိုအောင်ဆန်းအနေနဲ့ကတိုင်ရင်လေးကိုတာဝန်ပေးတာဒီထဲမှာဟိုအရင်ကတက်စစ်တော်လာရေးမှာအနစ်နာခံကြတဲ့မျိုးချစ်ရဲဘော်ကြီးအများကြီးပါတယ်။အဲ့တော့ဒီလူတွေကိုစီယုံသိမ့်သွင်းမှုဆိုပြီးတော့ဒုတိုင်ရင်ဘူးဒုဘဝင်းနေဝင်းကိုအဓိကတာဝန်ပေးပြီးတော့စီယုံသိမ့်သွင်းတယ်။ဘိုးချုပ်နေဝင်းကလည်းဒီအတိုင်းပဲသမိုင်းသူတွေသလားဌာနကိုပြောပြတယ်။ဒီသူ့ရဲ့ဒီစီယုံရင်းနီးပြူတာကြောင့်တခါတည်းဟိုပြင်မနာကွန်မြူနီပုံကံမှုကနေရုံးချုပ်သွားတယ်ဆိုပြီးတော့သူကသမိုင်းအဖြစ်မှတင်မှရေးတာလေ။အဲ့တော့မြန်မာနိုင်ငံသမိုင်းပထမဒွဲပေါ့ဗျာ။သမိုင်းဌာနတုံးမှရေးတာလေ။အဲ့ဒါကိုတခါတည်းကိုတင်းကလည်းဒီရောဘတ်တေလာကလည်းတခါလည်းတက်ပြီးတော့ဒီသူကလည်းဒီကပ်ဖားအကယ်ဒမီဆိုတော့ဒီ flight system ရဲ့အကြောင်းကိုကြံဖန်ပြီးတော့ချီးမွမ်းတာပြန်အောင်ဗျာဆိုတော့ဒီဟာလေးပတ်သက်ပြီးတော့တခါဒီဗြိတိယအစိုးရထုတ်တဲ့မြန်မာလွတ်လာရေးကြိုးပမ်းမှုဒုတိယဒွဲမှာတော့ဒီဘိုနေဝင်းဦးဆောင်တဲ့ flight system ရဲ့အောင်မြင်တယ်လို့ပေါ်ပြပါတယ်ဒါပြီးနဲ့အချင်းရရကင်းမဲ့ပြီးတော့မညာမတာရက်ဆက်တဲ့စစ်စင်ရေးလို့မှတ်တမ်းတင်ထားတယ်အဲ့တော့ဒီဘာတည်းလက်နာသူစာအုပ်မှာသူကအရင်ကရှိတဲ့ပြင်မနာကလူတွေကိုလိုက်မေးကြည့်တဲ့အခါကျတော့အဲ့ဒီမှာ ဘုကျောင်းနေဝင်းရဲ့တိုင်ရင်လေးကတ냐တိုက်လူတက်ပြီးလူရက်ပြီးအဲ့ပြိမနာမြို့နယ်မှာစပြီးတော့ရန်နာတွေအကုန်လူပြီးတော့ပြိမနာမြို့တွေကမွတ်စလင်ကြောက်ကုန်တယ်ဒေါ်ပုကိုပြန်ရောင်းတယ်အဲ့ဒါတွေကိုပြိမနာသားတွေကိုပြန်ပြောတယ်အဲ့ဒါကြောင့်မလို့ဘုကျောင်းနေဝင်းရဲ့ရက်ဆက်ကြမ်းကြုတ်မှုကြောင့်ပြိမနာနယ်မှာကွန်မြူနတီကဘုကျောင်းအောင်ဆန်းပဲပါလာမယ်အစားတကဘုကျောင်းအောင်ဆန်းအစိုးရကိုတော်တော်မုန်းပြီးတော့ကွန်မြူနတီဘက်ကိုအများကြီးပါသွားတယ်ဆိုတော့အဲ့ဒါကသူ့ရဲ့ရက်ဆက်ကြမ်းကြုတ်တာပေါ့ဗျာအဲ့တော့တမိုင်းမှာသူတို့ကခုနတမိုင်းမှာပြုစုရေးဆိုပြီးသူတို့ရေးနေတာတွေရေးတော့တစ်ဖက်ကနင့်လာတဲ့လူကလည်းရေးမဲ့လူမရှိဘူးဆိုတော့ဗတ်တီးတဲ့နာတို့တို့လူတွေပေါ့ဗျာအင်္ဂလိပ်လူရေးတာဗမာပြည်မှာလည်းတိတ်မရှိဘူးဒါနဲ့ပတ်သက်ပြီးတော့ကျွန်တော်ရဲ့ဟိုစာအုပ်ဝေဖန်ခန်းထဲမှာတော့ကျွန်တော်ဒီအကြောင်းနေတော့ရေးတော့ထားတယ်ဗမာပြည်မှာဒါစာအုပ်လည်းထုတ်ဖြစ်ပါတယ
်ဆို
တော့ဒါမျိုးကအများကြီးလူတွေဗျာကျွန်တော်တို့ရေးဖို့အမှန်ဖြစ်ဖို့ဟာ
ဟုတ်ကဲ့ဆိုတော့ကျွန်တော်ဒီ7 July နဲ့ပတ်သက်ပြီးတော့လည်းပဲဖြည့်ရမှန်ပြုစုရေးဆိုတော့တကယ်တော့အာနာလက်ရှိရေအဲဒီကအာနာပိုင်းကြီးမပါပဲလုတ်တင်တဲ့သဘောပေါ့ဆရာ
ဟုတ်တယ်ဟုတ်တယ်အဲ့တော့အခုပေါ့ဗျအခုလိုနေအကောင်းဆုံးခလာဟိုဟိုဒီနိုင်ငံသားတွေမှာလည်းကပ်ဖားပညာရှင်မပါပဲနဲ့တမတမပေါ့ဗျအသေးချာရေးနိုင်တဲ့လူတွေလုတ်ဖို့လိုတယ်အဲ့လိုမျိုးကဗမာတမိုင်းမှာမရှိခဲ့ဘူးဗျမရှိခဲ့ဘူးတော့ဒီအစင်းလာဟိုသွားပြောသူများနိုင်ငံတွေမှာတော့ဒါပြန်ပြီးတော့ဟုတ်ပါတယ်ဒါသူတက်ရင်တက်ပါတယ်ဆို Truth and Reconciliation Commission ဆိုတာမျိုးစာတွေရှိတယ်ဒါတွေကသူတို့ပြန်ပြီးတော့ထောင်ချပုံမဟုတ်ဘူးဒါမျိုးဖြစ်ခဲ့ပါတယ်ဆိုတော့အမှန်လောက်ကိုတော့နောက်လာနောက်သားတွေပြီးခွင့်ရှိတယ်လို့ထင်ပါတယ
်ကျွန်တော်မေးချင်တာကအဲ့တော့ဒီလူတွေဟာအဲ့ဒီတုန်းကအကြောင်းသားတွေကိုပစ်သက်တယ်တက္ကသကိုဒိုင်းမိုက်နဲ့ဖောက်ပြီးတော့ဖျက်ဆီးလိုက်တယ်ဆိုတာကျောင်းသားတွေရဲ့အန္တရာယ်တိုင်းပြည်ကိုတကယ်နစ်နာစေမယ်ရုပ်စွာဆုံးသူတို့အာဏာကိုစိန်ခေါ်နေတယ်ဆိုတဲ့အဆင့်မှာတော့တကယ်ရှိသလားဆရာအဲ့ဒီတော့ကျောင်းသားတွေရဲ့ထုတ်ချက်မှုကဘလောက်ကြောက်စရာကောင်းလို့ပြစ်ခဲ့ရလို့ထင်ပါလဲသူတို့ဒေါသစိတ်ဆောင်နဲ့တုံ့ပြန်ပြီးတော့ပြစ်တာလားဆရာဘယ်လိုသုံးသပ်လို့ရလဲဆရာ
အဲ့ဒီတော့ကျောင်းသားလှုပ်ရှားမှုဆိုတာဒီမြို့ထဲတောင်မရောက်ပါဘူးဗျာတက္ကသိုလ်ဝင်းထဲတွေမှာတက္ကသိုလ်ဝင်းထဲမှာသူတို့လူလားချက်ကိုတောင်းဆိုတာဒါပဲအဲ့တော့ဒီစစ်တပ်ကအစိုးရလုပ်တဲ့အခါမှာသူ့ကိုဆန့်ကျင်တဲ့လူအားလုံးဟာရန်သူပဲအဲ့တော့လူကြီးဖြစ်ဖြစ်ကလေးဖြစ်ဖြစ်ပုံကြီးဖြစ်ဖြစ်သူ့ကိုဆန့်ကျင်တဲ့လူကိုစစ်တပ်ကရန်သူလို့သဘောထားလိုက်အဲ့တော့ तू ကဟိုဒါကိုပြစ်တတ်ပြီးတော့နောက်တည်းကျတော့လူပိုင်းစကားပြောတာပေါ့ဒါဒါချင်းလန်လန်ချင်းတုတ်တုတ်ချင်းဆိုပြီးတော့နောက်ဆုံးမင်းဟို तू ကပြည်သူတွေရှိရလက်နဲ့တော့လိုက်ပင်းပြီးကျွန်တော်အိမ်ရတာကျွန်တော်ဘေးနှလုံးယူတနတ်တော်အသိခံရတယ်ဒီစစ်အစိုးရဆိုတာရှင်းရှင်းပြောရင်တော့လူပိုင်းအစိုးရပဲဗျအဲ့တော့ဒီဗမာပြည်နေရာလဲလူပိုင်းပြည်နေပဲလူမိုက်ကတော့ကြီးစိုးတယ်ဒီလူကလူမိုက်ဖြစ်တယ်ဆိုတာကိုတော့ပြောဖို့လူတယ်ပေါ့ဗျာပြည်ကြကြအထောက်အထားနဲ့ခိုင်မာနဲ့ပြောဖို့လူတယ
်ဟုတ်ကဲ့အဲ့ဒီလို Truth and Reconciliation ပြည်အမှန်ကိုအဖြေရှာပြီးတော့မစင်းလင်းခဲ့ရဘူးဆိုရင်နောက်ကိုလည်းဒါမျိုးတွေကကျုံလာနိုင်တယ်ဆိုတဲ့သဘောပေါ့ဆရာ
ဟုတ်ပါတယ်ဒါမျိုးကသူကလုံးလေးလောက်တာရှိတာပေါ့ဗျာစစ်တပ်ကအမိန့်နာကတာဝန်မရှိဘူးဗျာဘုံနေဝင်ခိုင်းလို့ကပြစ်တတ်တာပဲဒါမှတာဝန်မရှိဘူးဆိုပြီးတော့ဒီမှာစစ်ဖို့ဆိုတာဒီအမှားအမှန်ဝေဖန်နိုင်တဲ့ညံမရှိဘူးပြ။ तू ကခိုင်းတာအကုန်လုတ်တာဟုတ်ပြ။စစ်ဖို့ကနေထွက်သွားတဲ့လူတွေကနည်းနည်းပေါ်စာဖတ်တဲ့အခါမှာ conscience ရှိတာလေဒါပဲ။စစ်ဖို့လုတ်နေတော့တော့ခိုင်းတာကိုအကုန်လုတ်တယ်။အဲတော့ခိုင်းတဲ့လူမှာအပြစ်ရှိတာပေါ့
။ဒီလူတွေဟာသမိုင်းမှာတရားခံဖြစ်မှာတော့သူတို့ကြောက်တယ်ပေါ့ဆရာ။သူတို့လောက်ကမှားတယ်ဆိုတာသိတဲ့သဘောပေါ့ကြီးတော့
။အဲဒီသဘောပေါ့သူတို့ကဒီမဟုတ်တာလုတ်တယ်ဆိုတာအနေအမှာသူရှက်ရင်ရှက်လာမှာပေါ့ဗျာ။ဒီဂျပန်ပြည်မှာuniform ဝတ်ရဲတယ်လို့ပေါ့ဗျာဂျပန်စစ်ဘုရား uniform ဝတ်ပြီးတော့မြို့ထဲမှာလာရဲတော့ဘာလို့လဲဆိုတော့ဂျပန်ပြည်မှာလည်းစစ်တပ်ကဘိုးကြရတာတကယ်တပြည်လုံးချွတ်ချုံကျပြီးတော့အကုန်လုံးပြောင်းလို့ဖြစ်သွားတယ်ဘဝရောက်သွားတာဟုတ်ပြန်လားစစ်တပ်ကိုအမေရိကန်ကရိုက်ချိုးပြီးတော့ဒီမနေနိုင်အောင်အကုန်လုံးလုတ်လိုက်တဲ့အခါကျမှဂျပန်ပြည်မှာစစ်ဝါဒပျောက်သွားတာဟုတ်ပြန်ဗမာပြည်မှာတော့အဲ့လိုမျိုးလုံးမဲ့လူမရှိတော့စစ်ဝါဒတပြည်မဟုတ်တနည်းနဲ့တော့ကျန်းနေတာပဲ
ဟုတ်ကဲ့ကျွန်တော်နောက်ဆုံးမေးချင်တာသမိုင်းမှာဆူယူးစကားလည်းရှိရထင်ပါတယ်ဆရာ history is written by the victor ဆိုပြီးတော့အမှားချင်းဒုတိယကမ္ဘာစစ်တို့ဘာလို့ဆိုရင်လည်းအခုရုပ်ရှင်တွေကြည့်ရင်မဟာမိတ်တွေစစ်နိုင်တဲ့ဘက်ကလူတွေရိုက်တာတွေကြီးပဲကျွန်တော်တွေ့နေရပါတယ်ဆရာဆိုတော့အဲ့ဒီကိစ္စနဲ့ပတ်သက်လို့မြန်မာနိုင်ငံမှာရောဒီအစင်လာပဲဆက်လက်ပြီးတော့ရှိနေဦးမလားဆရာ
အဲကျွန်တော်အဲ့ဒီမှာတခုပြောချင်တာပေါ့ဗျာအရင်တော့ဟိုကျောဆန်းသားလည်းပြီးပါတယ်ဒီကာမတ်ရေးထားတဲ့ The 18th Bloomier of Louis Bonaparte ဆိုတာတော့ဒါဘာလဲဆိုတော့ဒီပြင်သစ်တော်လာရေးမှာအာနာရှင်စနစ်ကိုတော်လာနဲ့တော်လာရေးပဲဗျာဒါပေမဲ့အာနာရှင်စနစ်ကိုတော်လာရင်းနဲ့အဲ့ဒီလူဝင်မာလာ9ရက်နေ့မှာအဲ့ဒါပြင်သစ်တော်လာရင်းပြည်ကလေးမှာ Bloomier 18ရက်နေ့လို့ခေါ်တယ်အဲ့ဒီလူဝင်မာလာ9ရက်နေ့ကျတော့အဲ့ဒီနပိုလီယံဆိုတဲ့စစ်အာဏာရှင်တက်လာတာပဲအဲ့ဒါဘာဖြစ်လို့လဲဆိုတော့နှစ်ပေါင်းများစွာရှိနေတဲ့နိုင်ငံရေးအယူအဆတွေအတွေးအကြော်တွေရိုးရာဓလေ့တွေဟာတနည်းမဟုတ်တနည်းနဲ့ရှင်သန်နေတော့မယ်တဲ့ကွယ်ပြတ်ဖို့အလွန်ခင်းရင်းတယ်လို့သူကဆိုတယ်
ဆိုတော့မြန်မာနိုင်ငံမှာလည်းပဲမကောင်းတဲ့စကြိုက်က
ကြောက်မှာပဲ
ဟုတ်က
ဲ့ဒါတွေကနှစ်ပေါင်းများစွာတိုက်ပွဲဝင်ပြီးတော့အခု free press ရှိတဲ့အထက်မှာချချပြလို့ရှိရင်တော့တဖြည်းဖြည်းနဲ့ငါတို့လုပ်တဲ့ဥစားကိုလူသိရှင်ကြားပြအောင်ချပြနေပါလားဆိုတာသိလာရင်တော့လူချပြနိုင်တဲ့လူပေါ့ဗျာတာဝန်သိတဲ့စာနယ်ဇင်းလွတ်လပ်မှုပေါ့ဗျာအဲလိုလုပ်ပြနိုင်တော့တဖြည်းဖြည်းနဲ့သူတို့နည်းနည်းတော့လက်ယွန့်လာမယ့်သဘောရှိတယ်ပေါ့ဗျာ
ကျွန်တော်နောက်တစ်ခုစဉ်းစားမိရရှိပါသေးတယ်ဥပမာအဲတက္ကသိုလ်သမဂ္ဂဆောက်အောင်ကျွန်တော်ဆိုမမြင်ဘူးလိုက်ဘူးဆရာကျွန်တော်ရောက်တဲ့ခေတ်မှမရှိတော့ပါဘူးအခုမြန်မာနိုင်ငံမှာအင်မတန်ချမ်းသာကြော်ဝါးတဲ့သတိကြီးလည်းရှိနေကြတယ်အဲဒီသတိတွေကလည်းပဲဟိုမှာအဆောက်အဦတွေလှူဘာလှူညာလှူအများကြီးအလှူစာတုခေါ်ပါတယ်ဒီအဆောက်အဦကိုပြန်လဲဆောက်လုပ်ဖို့ဘယ်သူမှလှူဒန်းခြင်းစိတ်လည်းမရှိကြဘူးလားမသိဘူး
ဒါတော့အရင်ကဟိုတက္ကသိုလ်ကထွက်တဲ့လူပေါ့ဗျာဆိုရင်တော့ဒီစိတ်ရှိမှာပေါ့ဥနုလက်တဲ့တုန်းကအကြောင်းသားပြဿနာဖြစ်ရင်ဥနုကလာပြီးတော့ဒီဝင်းတင်းတပင်ခမ်းမတီအောင်လာပြီးတော့မိန်ကုန်းပြောရဲတယ်တမကထဲမှာဝင်းပြောရဲတယ်ဆက်တမကသူတို့နေလာတဲ့တမကပေါ့ဗျာသူတို့တက်ကမခဲရင်အဲ့ဘိုးချုပ်နေဝင်းကြတော့ဒီအကြောင်းသားဘဝမှာဟိုအရက်တောင်မြင်းလောင်မိမလိုက်လှုပ်လာတဲ့ပုံကိုဆိုတော့ဒါကြီးလက်ကူးဆိုင်တာမဟုတ်ဘူးတက္ကသိုလ်လက်တင်းလောက်တက်ပြီးတော့ဒါတွေပါဒီဘာမှတန်ဖိုးမထားဘူးပေါ့ဗျာဆိုတော့တန်ဖိုးထားတဲ့ပုံမှလည်းဘူတည်တယ်ဗျာအဲ့တော့အရက်သားအဖွဲ့အစည်းဒီဒီမိုကရေစီသဘောတရားဒီတမက်ကသဘောတရားဒီသဘောတရားတွေကိုတန်ဖိုးထားတတ်တဲ့စိတ်ဓာတ်ကလည်းရှိဖို့လိုတယ်ဒီသဘောတရားတွေကိုစံတတ်မှတ်ချက်တွေကိုဘာမှဒီ idealism ကိုတန်ဖိုးမထားဘဲနဲ့အမိတ်ငါကရဲ့အကုန်လုံးပဲကလေးလူကြီးဖုန်ကြီးမကြအကုန်တတ်မယ်ဆိုတဲ့စိတ်ဓာတ်ရှိတဲ့လူတွေကတော့ပြေလုံးတယ်ဗျာ